မြန်မာနိုင်ငံမှာ VOA American တန်ရဲ့မီဒီယာလုပ်ငန်းတွေလုပ်ကိုင်နိုင်မှုထောက်ခံမှုပေးသွားမယ်လို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကပြောလိုက်ပါတယ်။မြန်မာနိုင်ငံကိုတွားရောက်တဲ့ခီးစဉ်ထဲမှာနေပြည်တော်ကိုဒီကနေ့ရောက်သွားတဲ့ VOA ညွှန်ကြားရေးမှူး David Anson နဲ့တွေ့ဆုံချိန်မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အကြောင်းဆုံးကတော့ VOA ညွှန်ကြားရေးမှူးနဲ့ဆက်သွယ်မေးမြန်းထားတဲ့ကိုအောင်လင်းဦးကပြောပြမှာပါရှင်
။မြန်မာနိုင်ငံကသတင်းချက်လက်တွေကိုကွင်းစင်အကဲခတ်တင်ပြနိုင်မှုView American တန်ကလိုလားနေတာမို့တရားဝင်ဌာနဝက်တစ်ခုဖွင့်လှစ်နိုင်ရေးမြန်မာဆိုရကိုတင်ပြထားတာဖြစ်ပါတယ်ဒီစီစဉ်ဟာဆိုရင်ဒီမိုကရေစီထွန်းကားရေးမှာအထောက်အကူဖြစ်စေတဲ့လုပ်ရက်တစ်ခုဖြစ်အားပေးသွားမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကနေပြည်တော်မှာတွေ့ဆုံစဉ်သူ့ကိုပြောခဲ့တယ်လို့ VOA ညွှန်ကြားရေးမှူး David Anson က VOA မြန်မာပိုင်းကိုပြောပြခဲ့တာ
ပါ He said well it the decision on whether or not VOA could open a bureau in the country isn't his decision.but that he would be supportive of
VOA နေတဲ့ဌာနဝဲတစ်ခုဖွင့်လှစ်သွားဖို့ဆုံးမဲ့ရမှာသူတာဝန်မဟုတ်ပေမဲ့လည်းဒါကသူကတော့အားပေးမယ်လို့ပြောပါတယ်ဒီလိုထောက်ခံမှုအားပေးရဆိုတဲ့အကြောင်းကိုလည်းအစိုးရတွင်ကအခြားလုပ်ဖော်ကံမဲ့တွေကိုသူပြောပြမယ်လို့ပြောပါတယ
်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ကအယက်သားအစိုးရတရားဖြစ်တက်လာပြီးတဲ့နောက်နိုင်ငံရေးပြောင်းလဲရေးနဲ့အတူသတင်းမီဒီယာပေါ်ထိန်းချုပ်မှုတချို့ကိုလည်းရှော့ပေါ်လာခဲ့တာပါ VOA ပါဝင်ပြပသတင်းဌာနတွေရဲ့အင်တာနက်ဝက်ဘ်ဆိုက်တွေကိုအရင်ကပိတ်ပင်ထားတာတွေကိုလည်းဖွင့်ပေးခဲ့တာဖြစ်ပါတယ်ဒီနောက်မှာလည်းပြည်တွင်းမှာသတင်းယူခွင့်တွေပေးလာတာလို့အခြေအနေမျိုးတွေနဲ့အတူ VOA လိုပြပကမီဒီယာတွေနဲ့ပူးပေါင်းဆောင်ရွက်ဖို့စိတ်ဝင်စားမှုတွေလည်းမြန်မာအာဏာပိုင်တွေဘက်ကပြသလာခဲ့တာပါ VOA ရဲ့မြန်မာနိုင်ငံခီးစဉ်ဖြစ်မြန်မာပိုင်းစီစဉ်ရဲ့ဌာနမှဦးတန်းလွင်ထွန်းနဲ့အတူအစိုးရရုံးဆိုင်ရာနေပြည်တော်မှာရောက်နေစဉ်ဒီကိစ္စတွေကိုမြန်မြန်ဆန်ဆန်အကောင့်ထဲပေါ်နေအောင်ဆွေးနွေးသွားမှာဖြစ်တယ်လို့လည်းညွှန်ကြားမှု David Anson ကပြောပါတယ
် I'm here to meet with a number of other officials as well so we're really just getting started right now
ဒီမှာရောက်နေကြတခြားအစိုးရတာဝန်ရှိတဲ့သူအများအပြားနဲ့လည်းတွေ့ဆုံသွားမှာပါအခုလည်းရောက်အောင်ချင်းတွေ့ဆုံနေတာဖြစ်ပါတယ်ပြန်ကြားရေးဝန်ကြီးဌာနနဲ့အစိုးရသတင်းဌာနကလူတွေနဲ့လည်းမနေ့ကမှတွေ့ပြပါလိမ့်မယ်နိုင်ငံသားရေးဝန်ကြီးနဲ့လည်းတွေ့ပြမယ်လို့မျှော်လင့်ထားပါတယ်ဒီတွေ့ဆုံဆွေးနွေးမှုတွေဟာစိတ်ဝင်စားစရာလည်းဖြစ်ပါလိမ့်မယ
်ကြာသပတေးနေ့ခီးစဉ်အဆုံးမသတ်မီမှာတော့နိုင်ငံရေးပါတီတွေနဲ့လည်းတွေ့ဆုံသွားဖို့မျှော်လင့်ထားတဲ့အကြောင်း VOA ညွှန်ကြားရေးမှူး David Anson ကပြောပါတယ်မြန်မာအစိုးရရရှိရတဲ့ VOA တာဝန်ရှိသူတွေတွေ့ဆုံတဲ့ဒီခီးစဉ်အတွင်းမှာတော့ရန်ကုန်ခြေဆက်အမေရိကန်တန်ယုံဒုတိယတာဝန်ခံအလီနာနာဂေပါဝင်တခြားတာဝန်ရှိသူတွေလည်းလိုက်ပါလာခဲ့ကြတာပါမြန်မာနိုင်ငံကနိုင်ငံရေးအပြောင်းလဲတွေပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကဆက်ဆံရေးတွေတိုးမြှင့်ပြီးအပြန်အလှန်တာမတ်ကြီးတွေခန့်အပ်ဖို့လည်းကြေညာထားတာဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာအထူးအာဏာကုန်လွှတ်ခံရတဲ့တာမတ်ကြီးဖြစ်နေလေအမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒညှိနှိုင်းရေးမှူးဒက်ရစ်မစ်ရှဲကိုခန့်အပ်တဲ့အကြောင်းပြီးခဲ့တဲ့မေလလယ်မှာပဲအမေရိကန်ဆိုရာကကြေညာထားတာဖြစ်ပါတယ်ခင်ဗျာ